စစ်ကြိုခင်းတဲ့လွတ်လပ်ရေးရာဂစာကာလမှာအာရှဒေသမှာထိတ်တန့်ကနေရပ်တည်ခဲ့မှုတွေရန်ကုန်တက္ကသိုလ်ကိုပြန်လည်အဆင့်မြင့်တင်နိုင်မှုအတွက်ကိုပိုင်စီမံခန့်ခွဲခွင့်ရတဲ့တက္ကသိုလ် Autonomous University ဖြစ်စေဖို့ရည်မှန်းချက်ထားဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကပြောပါတယ်
။ဒါကြောင့်ရန်ကုန်တက္ကသိုလ်ရာပြည့်ကာလမှာသာမကရှစ်ဆက်ပြီးတော့လေရန်ကုန်တက္ကသိုလ်အဆင့်မြင့်တင်ရေးကိုအထူးအလေးပေးရမှာဖြစ်ပါတယ်။ဒီလိုလုပ်ငန်းစဉ်တွေကိုခိုင်ခိုင်မာမာဆောင်ရွက်နိုင်ဖို့အတွက်လုံငန်းကော်မတီတွေလုံငန်းအဖွဲ့တွေဖွဲ့စည်းပြီးမဟာစီမံကိန်း Master Plan တခုရေးဆွဲအကောင့်ထဲပေါ်နေပြီဖြစ်ပါတယ်။ရန်ကုန်တက္ကသိုလ်ကိုကိုပိုင်စီမံခန့်ခွဲခွင့်ရတဲ့တက္ကသိုလ် Autonomous University ဖြစ်စေဖို့ရည်မှန်းချက်ထားဆောင်ရွက်နေတာဖြစ်ပါတယ်
။ရန်ကုန်တက္ကသိုလ်နှစ်တရာပြည့်ရပြည့်တဲ့ပြင်အထိတ်မှအခမ်းအနားအတွက်ဗီဒီယိုကတစ်စင်ဂုဏ်ပြုစကားပြောချိန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကအခုလိုပြောသွားတာဖြစ်ပါတယ်။နိုင်ငံခင်မီဖို့နဲ့ဒေသအတွင်းနဲ့နိုင်ငံတကာမှာထိတ်ခါရှိတဲ့နိုင်ငံတကာနိုင်ငံဖြစ်ဖို့ကတရားဇာတာတွေအပေါ်မိခုံနေလို့မရပဲပညာဉာဏ်အထွေးခေါ်နဲ့ပြည်စုံတဲ့လူသားအရေးမြစ်တွေနဲ့တည်ဆောက်မှသာရရှိတည်တတ်တဲ့ဖွံ့ဖြိုးတိုးတက်မှုကိုရရှိမယ်လို့လည်းပြောပါရယ်။တိုင်းရင်းသားတွေကြားရုံမှတန်တရားကင်းတဲ့ဒီမိုကရေစီနိုင်ငံနဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာဖို့နဲ့ပညာရေးပြည့်ဝပြီးအမြင့်ကျယ်သဘောထားကြည့်တဲ့လူအတိုင်းဝိုင်းပေါ်လာဖို့ပညာရေးကဏ္ဍမှာဦးစားပေးရတာလို့လည်းပြောပါရယ်။ရန်ကုန်တက္ကသိုလ်ဟာတမိုင်းရဲ့တောင်းဆိုမှုအရမြမပညာရေးနိုင်ငံရေးနဲ့လွတ်လပ်ရေးတို့အတွက်စုံမတ်တစ်ခုဖြစ်တယ်လို့လည်းပြောပါရယ်။မြမလွတ်လပ်ရေးမှာပါဝင်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကျောင်းသားတွေရဲ့အခမ်းကဏ္ဍကိုအလေးပေးပြောဆိုသွားခဲ့ပေမဲ့1988ခုနှစ်နဲ့တခြားဒီမိုကရေစီတောင်းဆိုတိုက်ပွဲဝင်မှုတွေကိုတော့ထည့်သွင်းပြောကြားသွားခြင်းမရှိပါဘူးခင်ဗျာ။